အီဘိုလာရောဂါကုသရမှာအသုံးပြုတဲ့ဆေးတမျိုးကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကုသနိုင်မလားဆိုတာကိုတရုတ်အစိုးရနဲ့ပူးပေါင်းပြီးစမ်းသပ်စစ်ဆေးနေတယ်လို့အမေရိကန်နိုင်ငံကဇီဝနည်းပညာဆိုင်ရာ Gilead Science Company ကပြောပါတယ်။မေလမှာအဖြေသိရဖို့မျှော်လင့်ထားတယ်လို့လည်းအဲ့ဒီကုမ္ပဏီကပြောပါတယ်။အီဘိုလာရောဂါနဲ့တခြားရောဂါတမျိုးကုသရေးအတွက် Remdesivir ဆေးကိုတည်တွင်ထုတ်လုပ်ခဲ့တဲ့ Gilead Sciences Company အနေနဲ့စမ်းသပ်စစ်ကူကနှစ်ခန်းမှာကုသလူနာတွေကိုစတင်စမ်းသပ်ကုသနေပြီလို့ VOA ကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရေးအလားအလာရှိတဲ့စီအဖြစ်ဒီ Remdesivir ဆေးကိုလူနာတွေအနေနဲ့ကင်းမကင်းနဲ့ထိရောက်မှုရှိမရှိသိရှိဖို့စမ်းသပ်နေတာလည်းဖြစ်ပါတယ်။အခုလိုဆေးစမ်းသပ်နေတာကိုတရုတ်နိုင်ငံပိုင်သတင်းဌာနတွေနဲ့သတင်းစာမျက်နှာဖုံးမှာသတင်းစာတွေရဲ့မျက်နှာဖုံးမှာအကျယ်တဝဲရေးသားဖော်ပြကြပြီးနွေ့နွေ့ထွေးထွေးကြိုဆိုကြပါတယ်။ဆရာထက်တန်နေတဲ့တရုတ်နိုင်ငံသားတချို့ကစကရက်တန်၄ရက်ပါဝင်တဲ့ Remdesivir ကိုတရုတ်စကားနဲ့ Remdesivir 1ပြည်သူတွေရဲ့မျှော်လင့်ချက်လို့အတိတ်ပဲရတဲ့စကားလုံးနဲ့တင်စားပြောဆိုနေကြပါတယ်။သိပ္ပံနည်းအရလည်းဒီဆေးကမျှော်လင့်ချက်ရှိနေတာပါ။ဇန်နဝါရီလအတွင်းကကိုရိုနာဗိုင်းရပ်စ်ရောဂါတဲ့အမေရိကန်တူအပါအဝင်ဒီဆေးကြောင့်24နိုင်အတွင်းမြန်မာဆန်ဆန်နလန်ထတက်တာတော်တာတွေရှိခဲ့ပါတယ်။ဒီ Remdesivir ဆေးနဲ့မကုသခင်မှာအဲ့ဒီအမေရိကန်လူနာရဲ့အခြေအနေကအတော်ဆိုးရွားခဲ့တယ်လို့ဆိုပါရခင်ဗျ။